မြန်မာနိုင်ငံမှာယင်းနှစ်မြို့နယ်မှုနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်နိုင်မယ့်နည်းလမ်းလေးကိုရှာဖွေဖို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ဦးဆောင်တဲ့အမေရိကန်ကုမ္ပဏီတွေရှေ့သတင်းပတ်တဲ့မြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုသွားမဲ့လက်ထောက်နိုင်ငံသားရေးဝန်ကြီး Rifkin ကိုခီးစဉ်အတွင်းညွှန်မှန်းချက်တွေနဲ့ပတ်သက်လို့ VOA ရဲ့နိုင်ငံသားရေးဌာနသတင်းတော့ Night Chin တွေ့ဆုံမေးမြန်းထားတာကိုမနက်နာချန်ကအောက်နှုတ်တင်ပြပါမယ်
။ဟုတ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီစင်ကာပူနိုင်ငံမှာမိန့်ခွန်းပြောကြားစဉ်ကအမေရိကန်ရဲ့အာရှပစိဖိတ်ဒေသတာယာဝါပြောရေးမိဖက်များဆိုပြီးတော့ကြေညာသွားတဲ့အတိုင်းအမေရိကန်ရဲ့စမ်းသစ်တီထွင်ဖန်တီးမှုအစီအစဉ်တွေကတခုအနေနဲ့အမေရိကန်စစ်ပွားရေးနဲ့စစ်ပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Rifkin ဟာစစ်ပွားရေးကုမ္ပဏီတချို့ကိုဦးဆောင်ပြီးတော့ August 8ရက်ကနေ10ရက်နေ့ထိ3ရက်ကြာမြန်မာနိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ဒုတိယအကြိမ်မြန်မာနိုင်ငံကိုသွားရောက်တဲ့သူခင်းစဉ်အဓိကယူရချက်ကတော့အမေရိကန်ရဲ့စီးပွားရေးမူဝါဒဟာနိုင်ငံသားရေးမူဝါဒဖြစ်တဲ့ဆိုတဲ့အတိုင်းမြန်မာနိုင်ငံမှာယင်းနှိမ့်မြုံနယ်မှုအခွင့်အလမ်းနဲ့စီးပွားရေးဖွံ့ဖြိုးမှုကိုအားပေးဖို့အတွက်သွားရောက်မှာဖြစ်တယ်လို့လည်းဝန်ကြီး Rifkin ကပြောဆိုခဲ့ပါတယ်။ဒါပြင်တော့ဆက်စစ်ကြီးဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်ပြီးခဲ့တဲ့မေလမှာမြန်မာနိုင်ငံပေါ်အရင်ကချမှတ်ထားတဲ့အရေးယူဒဏ်ခတ်မှု80ရာခိုင်နှုန်းနီးပါးကိုလည်းအမေရိကန်သမ္မတ Barack Obama ကရုတ်သိမ်းပေးခဲ့တာကြောင့်မြန်မာနိုင်ငံအတွက်ဒီအချိန်ဟာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့အသင့်တော်ဆုံးဖြစ်တဲ့အတွက်အာဆီယံရဲ့အဓိကကုန်သွယ်ဘက်ဖြစ်တဲ့အမေရိကန်အနေနဲ့မြန်မာနိုင်ငံမှာတိုးပြီးယင်းနှိမ့်မြုံနံဖို့အကောင်းဆုံးအချိန်ဖြစ်တယ်လို့ဝန်ကြီး Rifkin ကအခုလိုပြောဆိုခဲ့ပါတယ
် ASEAN market of $2.6 trillion in GDP one of our largest trading partners in the world Burma is a part of the 10 ASEAN nations
အမေရိကန်ဟာမြန်မာနိုင်ငံမှာယင်းနှိမ့်မြုံနံမှုနေပေမဲ့ ASEAN ဟာအမေရိကန်ရဲ့ကုန်သွယ်ဘက်အကြီးအမားဆုံးဖြစ်ပါတယ် ASEAN ဈေးကွက်ဟာ 1.6 trillion dollar ရှိပါတယ်မြန်မာနိုင်ငံဟာ ASEAN နိုင်ငံအနေနဲ့ပါဝင်ပေမဲ့မြန်မာနိုင်ငံဟာ ASEAN နိုင်ငံတွေထဲမှာပထဝီဝင်အနေထားအရအကောင်းဆုံးဖြစ်ပါလေ။အိန္ဒိယနဲ့တရုတ်ကြားမှာရှိနေတော့လူဦးရေတန်း 2,500 ကျော်ကိုရောက်နေတာပါ။ဒါကြောင့်ကုန်သွယ်ရေးဗဟုချက်ဖြစ်နေပါလေ။ဒါပေမဲ့အခြေခံရန်ဒီယာအဆောက်အုံတွေနဲ့စီးပွားရေးမှာယင်းနှိမ့်မြုံနှံမှုလိုအပ်ပါလေ။2011ခုနှစ်ကနေ2014ခုနှစ်အထိမြန်မာနိုင်ငံကိုအမေရိကန်ကပို့ကုန်ဟာတုံးစတိုးလာပါလေ။အမေရိကန်အနေနဲ့အာဆီယံမှာယင်းနှိမ့်မြုံနှံတာဟာဂျပန်၊ကိုရီးယားနဲ့တရုတ်သုံးနိုင်ငံပေါင်းထက်များပါလေ။ဒါပေမဲ့မြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံမှုကအရင်ကချထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်နည်းလာခဲ့ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုတ်သိမ်းလိုက်ပြီးဖြစ်လို့အခုခါမှာအမေရိကန်ကုမ္ပဏီတွေအတွက်မြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံမှုအကောင်းဆုံးလို့ကျွန်တော်ထင်ပါတယ်
။ဒါ့အပြင်မကြာသေးခင်နှစ်တွေကစလို့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့2015နိုဝင်ဘာ8ရက်ရွေးကောက်ပွဲတွေမှာလူမှုရဲ့ထောက်ခံမှုနဲ့မဲပြတ်တန်နိုင်ရပြီးတဲ့နောက်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးမှစစ်ပွားရေးဖွံ့ဖြိုးတိုးတက်မှုတွေလှုပ်ဆောင်မှုအကောင်းဆုံးအခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့လည်းဆိုခဲ့ပါတယ
် Think about how historic the election of Aung San Suu Kyi was. Think about the fact that it's the first time in 60 years to have a
ဒေါအောင်ဆန်းစုကြည်အနိုင်ရခဲ့တဲ့ရွေးကောက်ပွဲဟာဘလောက်တောင်တမိုင်းဝင်တယ်လဲဆိုတာစဉ်းစားကြည့်ပါနှစ်ပေါင်း60အတွင်းဒီမိုကရေစီနည်းရရွေးကောက်တင်မြှောက်တဲ့အစိုးရဖြစ်လာပါပြီ။မြန်မာခေါင်းဆောင်ဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်ပါတယ်။လူ့အခွင့်အရေးကိုထောက်ခံအားပေးသူလည်းဖြစ်ပါတယ်။ဒါကြောင့်ဒီတိုးတက်ပြောင်းလဲမှုကြီးကိုကျွန်တော်တို့နှွေးထွေးစွာကြိုဆိုပြီးဒေါအောင်ဆန်းစုကြည်နဲ့သူ့အစိုးရနဲ့လက်တွဲပြီးတော့အခြေအနေတိုးတက်အောင်လုပ်ကြရမှာပါ။အတိတ်ကဖြစ်ခဲ့တာတွေအတွက်လက်ရှိအစိုးရကိုအပြစ်တင်နေမဲ့အစားပေါ့။ဒါကြောင့်ပြုပြင်ပြောင်းလဲရေးခေတ်မှာအမေရိကန်ကမြန်မာနိုင်ငံနဲ့ရင်းနှီးစွာဆက်ဆံမှုတိတ်ကိုကောင်းတဲ့အခွင့်အလမ်းတရပ
ါမြန်မာနိုင်ငံဟာပထဝီဝင်အနေထားရလဲအရေးပါတဲ့နိုင်ငံတစ်ခုဖြစ်တယ်လို့သူကဆိုပါတယ်အာရှရဲ့အင်အားကြီးတရုတ်နဲ့အိန္ဒိယနိုင်ငံတို့ကြားမှာတည်ရှိနေတယ်လို့အာဆီယံအသင်းဝင်နိုင်ငံတစ်ခုလည်းဖြစ်နေတာကြောင့်စီးပွားရေးမှာအချက်အချာကြပြီးဒေသတွင်းစင်ကာပူနိုင်ငံလိုတိုးတက်နိုင်တဲ့အနေထားမှာရှိတယ်လို့လည်းဝန်ကြီး Rifkin ကပြောဆိုခဲ့ပါတယ
် mentioned its geographic position where it's near bordering both India and China accessing 2.5 billion people butWhat I didn't say is that most predictions are that by the year 2025
မြန်မာနိုင်ငံအနေနဲ့တရုတ်နဲ့အိန္ဒိယနိုင်ငံကြားပထဝီအနေထားအရတိတ်ကိုအချက်ချာကြတဲ့အပြင်ကြိုတင်ခန့်မှန်းတွက်ချက်မှုတွေအရ 2020-2025 ခုနှစ်အရောက်မှာဆိုရင်မြန်မာနိုင်ငံဟာကမ္ဘာလူဦးရေတစ်ဝက်က၄ရံခီး၅နာရီစီးပြီးတော့လာရောက်နိုင်ရမယ့်အခြေအနေဖြစ်လာနိုင်ပါတယ်။လက်ရှိစီးပွားရေးကဒေါ်လာ63ဘီလီယံရှိပါတယ်။ဒါပေမဲ့ကုန်သွယ်ရေးဗဟုချက်ဖြစ်လာမယ်မင်းဆိုရင်တိုးတက်မှုအလားအလာကိုစဉ်းစားကြည့်နိုင်ပါလေ။ကမ္ဘာပေါ်မှာစီးပွားရေးတိုးတက်ဆုံးနိုင်ငံတွေထဲမှာပါဝင်လာနိုင်ပါလေ။ FDI နိုင်ငံသား ရင်းနှီးမြှုပ်နှံမှုမှာအမေရိကန်ကလက်ရှိတရားခိုင်နှုန်းမဲ့ရှိပါတယ် FDA ကလည်းတဘာဝတရားစာတထုတ်လုပ်မှုတွေမှာပဲရှိနေပါတယ်ဒါပေမဲ့စီးပွားရေးတိုးတက်မယ်အခြေခံအဆောက်အအုံတွေတိုးတက်မယ်စက်ရုံတွေဖြစ်လာမယ်ဆိုရင်ဥပမာတယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီတွေလက်တဆုပ်စာဝင်လာတာအင်တာနက်လုံးဝနှီးပါမရှိရကနေ80ရာခိုင်နှုန်းလောက်ထိတိုးတက်လာပြီဒါကြောင့်အမေရိကန်ကုမ္ပဏီတွေလာရင်ပိုးပြီးတော့တိုးတက်လျင်မြန်လာမှာပါ
လက်ရှိအနေအထားအရမြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့အတွက်အခြေခံရန်နရာအဆောက်အုံတွေနဲ့လမ်းပန်းဆက်သွယ်ရေးအခြေအနေတွေအားနည်းတာကြောင့်အခက်အခဲတွေရှိနိုင်ပေမဲ့လည်းအမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံကိုတွားရောက်ရင်းနှီးမြှုပ်နှံခြင်းအပြင်ဒီလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဝန်ကြီးရက်ကင်ကပြောဆိုခဲ့ပါတယ်ဝန်ကြီးရက်ကင်ဟာပြီးခဲ့တဲ့2014ဩဂတ်လ29ရက်နေ့ကလည်းမြန်မာနိုင်ငံကိုပထမအကြိမ်တွားရောက်ခဲ့ပူပါတယ်။ရှေ့သတင်းပတ်သူ့ရဲ့သုံးရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်း IBM, GE, GM, Coca-Cola, Deloitte တို့လိုစတဲ့ကုမ္ပဏီကြီးတွေကတာဝန်ရှိသူတွေလည်းလိုက်ပါသွားကြမှာဖြစ်ပါတယ်။ဒါ့အပြင်ဝန်ကြီးရရန်ကုန်မြို့မှာတော့ဖန်တီးအိမ်မြန်မာ NGO အဖွဲ့ရုံးနဲ့မော်ဘီမှာရှိတဲ့ Coca-Cola စက်ရုံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။